တနင်္ဂနွေပစ်ခတ်ရက်ပစ်ခတ်တိုက်ခိုက်မှုရက်စရည်တဘောသူစာချုပ် NCA လက်မှတ်ရေးထိုးရင်းနဲ့ပတ်သက်လို့အစိုးရငြိမ်းချမ်းရေးကိုယ်စားလှယ်အဖွဲ့နဲ့နာဂလက်နက်ကိုင်အဖွဲ့ကိုယ်စားလှယ်တွေဒီကနေ့ရန်ကုန်မြို့မှာတွေ့ဆုံဆွေးနွေးခဲ့ကြပါတယ်ဒီဆွေးနွေးပွဲမှာအစိုးရဘက်ကလက်ရှိငြိမ်းချမ်းရေးလုပ်ငန်းစဉ်အခြေအနေကိုရှင်းလင်းပြခဲ့ပြီးနာဂလက်နက်ကိုင်အဖွဲ့ဘက်ကတော့ဌာနချုပ်မှပြန်လည်ဆွေးနွေးပြီးမှအကြောင်းပြန်ဖို့ရှိနေပါတယ်သတင်းပြည့်စုံကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါတယ်
ဟုတ်ကဲ့ပြည်တော်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UPWC နဲ့နာဂမျိုးသားဆိုရှယ်လစ်ကောင်စီ NSCNK တို့ဟာတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA လက်မှတ်ရေးထိုးရင်းနဲ့ပတ်သက်ပြီးဒီကနေ့မနက်9နာရီကနေ17နာရီထိရန်ကုန်မြို့မြမငြိမ်းချမ်းရေးစင်တာမှာဆွေးနွေးခဲ့ပါတယ်။ဒီဆွေးနွေးပွဲမှာ UPWC ကဒုဥက္ကဋ္ဌတွေဖြစ်တဲ့ဦးအောင်မင်းဦးသိန်းစော်တို့နဲ့ဒုဗိုလ်ချုပ်ကြည်ဟောင်းဦးမြင့်စိုးNSCNK ဘက်ကငြိမ်းချမ်းရေးဖော်ဆောင်ရေးကော်မတီတာဝန်ခံဦးကျော်ဝမ်းစိန်ဒုတာဝန်ခံဦးအန်ကန်တို့ဦးဆောင်ပါဝင်ခဲ့သလိုခန်းတီမျိုးနယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးလာထွန်းလည်းပါဝင်တက်ရောက်ခဲ့ပါတယ်။ဒီကနေ့ဆွေးနွေးပွဲနဲ့ပတ်သက်ပြီး NSCNK ရဲ့ငြိမ်းချမ်းရေးဖော်ဆောင်ရေးကော်မတီတာဝန်ခံဦးကျော်ဝမ်းစိန်ကအခုလိုပြောပါတယ
်။ NCA လက်မှာရေးထိုးရောက်တဲ့အကြောင်းနဲ့ပတ်သက်ပြီးတော့မှအမဝန်ကြီးဦးအောင်မင်းနဲ့ဝန်ကြီးဦးသိန်းစောနဲ့မျိုးတို့စုပါနေတော့မှရှင်းပြတော့ဗောနော်။ဟုတ်ကဲ့အဲ့ဒါရှင်းကြတော့ကျွန်တော်တို့အဲ MC မှာလည်းမရေးသူရေးကိစ္စနဲ့ပတ်သက်ပြီးတော့မှတော့ကျွန်တော်အသွင်းရမှာနဲ့ညနေတိုင်းဆွေးနွေးနေတဲ့အချက်တွေအများကြီးရှိပါတယ်။အဲ့ဒါချုပ်မှာကျွန်တော်ဥပဒေကြီးနဲ့လည်းဆွေးနွေးရမှာပြင်ကြရှင်းရင်းပြီးမှပဲအဲ့ဒါလည်းဒီမှာဒီနေ့မှဒီနေ့ဒီနေ့ဆွေးနွေးနေတဲ့ဆွေးနွေးပိုင်းကိုကျွန်တော်ပြန်ပြီးတော့မှဟောဆီစဉ်ရမှာပြောရတယ်
NSCNK အဖွဲ့ဟာစကိုင်းတိုင်းအချက်ပိုင်းအိန္ဒိယမြန်မာနယ်စပ်မှာအခြေစိုက်တဲ့အဖွဲ့ဖြစ်ပြီးအိန္ဒိယနဲ့မြန်မာနှစ်နိုင်ငံလုံးမှာနေထိုင်နေကြတဲ့နာဂအမျိုးသားရေးအတွက်လက်နက်ကင်လှုပ်ရှားနေတာဖြစ်ပါတယ်။2012ခုနှစ်အေဘီလအတွင်းကအပြစ်ခတ်ရက်စဲရေးအတွက်တိုင်းဒေသကြီးအဆင့်လက်မှတ်ရေးထိုးထားပြီးလည်းဖြစ်ပါတယ်။အစိုးရဘက်ကတော့ NSCNK အဖွဲ့အနေနဲ့ NCA ကိုလက်မှတ်ရေးထိုးပြီးချိန်မှာအိန္ဒိယနိုင်ငံဘက်ကိုတိုက်ခိုက်တာတွေမလုပ်စေလိုကြောင်းလည်းဆွေးနွေးခဲ့တယ်လို့မြန်မာငြိမ်းချမ်းရေးစင်တာကငြိမ်းချမ်းရေးဆွေးနွေးပွဲအစီအစဉ်တွဲဘက်ဒါရိုက်တာတဦးဖြစ်တဲ့ဦးအောင်နိုင်ဦးကပြောပါတယ်
။အစိုးရဘက်ကတော့လက်မှတ်ထိုးရင်ဒီအိန္ဒိယနိုင်ငံနဲ့ဆက်ဆံရေးကိုအထူးပြုထားဖို့ဟာအိန္ဒိယဘက်မှာသွားပြီးတော့တိုက်တာခိုက်တာမျိုးမလုပ်ဖို့တော့ကျွန်တော်တို့ဒါပြောဆိုတာရှိပါတယ်။အဲ့တော့နာဂကလည်းဟိုအိန္ဒိယဘက်မှာလည်းဆွေးနွေးမျိုးတွေလည်းရှိတယ်ဒီဘက်မှာလည်းဆွေးနွေးမျိုးတွေရှိကြတဲ့အခါကျတော့ခုနအခက်အခဲလေးတွေတော့နည်းနည်းလေးရှိနေပါတယ်။ဒါပေမဲ့ဥွားချင်းကတော့လက်မှတ်ထိုးကိစ္စကတော့ကျွန်တော်တို့ဘာမှပြဿနာမရှိအောင်
အိန္ဒိယနဲ့မြန်မာနှစ်နိုင်ငံစလုံးမှာလှုပ်ရှားနေတဲ့ NSCNK အနေနဲ့လက်ရှိနာဂမျိုးသားနိုင်ငံရေးအခြေအနေအရ NCA လက်မှတ်ရေးထိုးပြီးနောက်စတင်မဲ့နိုင်ငံရေးဆွေးနွေးပွဲတွေမှာပါဝင်ဖို့စီစဉ်ထားတာတော့မရှိသေးပါဘူး။နိုင်ငံရေးဆွေးနွေးပွဲမှာပါဝင်ရေးနဲ့ပတ်သက်ပြီးအစိုးရဘက်ကသဘောထားကိုတော့ဒီနေ့ဆွေးနွေးပွဲကိုပါဝင်တက်ရောက်ခဲ့တဲ့ခန်းတီမျိုးနဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးလာထွန်းကအခုလိုပြောပါတယ်။
နိုင်ငံရေးတော့တတိယမှာဆွေးနွေးရမယ်လို့တော့မရှိပါဘူး။ဒါတော့အဖြစ်ခံရသေးလက်မှတ်ထိုးမယ်။နိုင်ငံရေးတော့သူတို့ဆွေးနွေးနိုင်တဲ့ခါမှာဆွေးနွေးဖို့ပေါ့လေ။ဆွေးနွေးနိုင်တဲ့ဆွေးနွေးပေါ့။သူကလိလာသူနဲ့လည်းသူတို့တက်လို့ရတယ်လို့ဒီနေ့ပြောလိုက်တယ်လူရှိတယ်လေ။ဆွေးနွေးခြင်းနဲ့လူကြီးနဲ့လည်းတက်လို့ရတယ်။မဆွေးနွေးခြင်းနဲ့ရတယ်မတက်နဲ့ရတယ်
။နာဂပြည်သူတဦးကတော့ငင်းချမ်းရေးလက်မှတ်ရေးထိုးရဆိုရင်ဒန်တို့ညီမြရေးနဲ့တရားမျှတမှုရှိရေးကိုအာမခံဖို့လူလားကြောင်ပြောပါတယ်
။ငင်းချမ်းရေးကိုတော့လူတိုင်းလူချင်းကြတာပါပဲရေချမ်းယူလိုက်ပြီးတဲ့နောက်ပိုင်းရှိနေတဲ့တိုင်းသားလက်နက်ကိုင်အဖွဲ့အစည်းနဲ့တကွတိုင်းပြည်လုံးနိုင်ငံတကာဘယ်လောက်ထိအာမခံချက်တွေပေးထားတယ်ဆိုတော့လည်းတော်တော်လေးစကားပြောမယ်ညလေချာတော့ကိုကတော့တန်းလူခွင့်ရမပေးနိုင်ဘူးဆိုလို့ရှိရင်ပြန်များတော့မရှိဘူးဆိုလို့ရှိရင်တော့ခုနလက်ရှိပြောနေတဲ့ကျွန်တော်တို့ပြစ်ခတ်ရစိတ်တော်လကောင်းကျွန်တော်ငင်းချမ်းတော်လကောင်းဒါကဟိုတိတန့်ခံနေတဲ့ဆရာအကြောင်းဘာမှမရှိဘူးဆိုတော့ကျွန်တော်တို့နိုင်ငံကတက်ပြီနေလည်းပဲဖြစ်ဖြစ်ဟိုတိုင်းပြည်အဆင့်မှာပဲဖြစ်ဖြစ်ကျွန်တော်ဒေတာအဆင့်မှာပဲဖြစ်ဘယ်လိုပဲလက်မှတ်ရေးထိုးရေးထိုးအဲ့ဒီညညမြတ်တာရဲ့ကြားမြတ်တာမှုလက်မှုတွေမရှိဘူးဆိုလို့ရှိရင်တော့ဒါတွေအလုံးမှာအချိန်လေးပြည့်ပြည့်သွားနိုင်တာပေါ့
NSCNK အဖွဲ့ဟာဝါကြည်သွေးစည်းညီညွတ်ရေးပါတီ UWSP မိုင်းလာအဖွဲ့ကော NDAA ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSSSSA တောင်ပိုင်းအဖွဲ့တွေလိုတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA ရေးဆွဲရမှာပါဝင်တာမရှိခဲ့ပါဘူး။အစိုးရနဲ့ NCA ရေးဆွဲရမှာပါဝင်တဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေကတော့လာမယ့်အောက်တိုဘာလပထမပတ်မှာ NCA စာချုပ်ကိုလက်မှတ်ရေးထိုးဖို့သတ်မှတ်ထားတာဖြစ်ပါတယ်။